နိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်တရုတ်ကဝင်ရောက်လာသူတွေအတွက်စစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်တော့မယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကအင်္ဂါနေ့မှာကြေညာပါတယ်။အခြေအနေအရတရုတ်နိုင်ငံကခီးသွွားတွေကိုအရေးပေါ်ဆောင်ရွက်ချက်တွေရယူတတ်မှတ်လိုက်ရတာပါ။ဒီဆောင်ရွက်ချက်တွေကိုအမြန်ဆုံးအကောင့်ထဲဖော်သွားမှာဖြစ်ပါတယ်။ဒီဇင်ဘာ30ရက်နေ့မနက်12နာရီမှာစတင်အကျုံးဝင်မှာဖြစ်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကဒီဇင်ဘာ29ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဂျပန်နိုင်ငံကို9ရက်တာကာလအတွင်းရောက်ရှိလာသူအလုံးအပါအဝင်တရုတ်ပြည်မှကြီးကဝင်ရောက်လာသူအလုံးမဖြစ်မနေကိုဗစ် -19 ပိုးစစ်ဆေးခံရမယ်လို့ဝန်ကြီးချုပ်ကီရှိဒါကပြောပါရယ်ပိုးစစ်ဆေးတွေ့ရှိသူတွေအနေနဲ့အစိုးရကသတ်မှတ်ထားတဲ့နေရာတွေမှာ9ရက်ကြာတီချခွဲနေထိုင်ကြရမယ်လို့လည်းပြောပါရယ်ဒါအပြင်ဂျပန်နဲ့တရုတ်နိုင်ငံကြားပြေးဆွဲနေတဲ့လေယာဉ်ခီးစဉ်တွေကိုလျှော့ချထားကြောင်းလည်းဝန်ကြီးကီရှိဒါကအတိအပြေပြောကြားသွားပါရယ်ဂျပန်နိုင်ငံတွင်ကိုဗစ်ကူးစက်မှုမြန်မာမလာအောင်ကာကွယ်တဲ့အနေနဲ့အခုလိုဆောင်ရွက်ရတာဖြစ်ပြီးခရီးသွားလာမှုကိုကန့်သတ်လိုက်တာမဟုတ်ဘူးလို့လည်းဂျပန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။ကိုဗစ်ကာကွယ်ဆေးသုံးလုံးထိုးထားပြည်သူတွေကတော့ဂျပန်နိုင်ငံမှာကိုဗစ် -19 ပိုးစစ်ဆေးခံဖို့မလိုအပ်ပါဘူး။